မင်္ဂလာပါခင်ဗျာစနေညကျန်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေခုနကျွန်တော်ပြောသလိုပါဒီလက်ရှိဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံပညာရေးပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုရင်ဘယ်လောက်များအခုအချိန်တွေကလာလာကောင်းတွေမြင်နေရပြီလဲတစ်ဖက်မှာအကဲဆန်းချက်တွေဟိုခက်ခဲတွေဘယ်လောက်ဘာတွေများရှိနေသေးလဲဆိုတော့ဒါနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဒီပုဂ္ဂိုလ်နှစ်ဦးကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမပုဂ္ဂိုလ်တူကတော့လက်ရှိဒီမြန်မာနိုင်ငံပညာရေးဆိုင်ရာကျွမ်းကျင်သူတူလည်းဖြစ်ပါတယ်ပညာရေးလုပ်ငန်းတွေမှာလည်းလုပ်ကိုင်နေတဲ့ဒေါက်တာသိန်းလွင်ဖြစ်ပါတယ်နောက်တစ်ခုကတော့ဒီ NDRI ကစီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးအဖွဲ့ကအကြီးတန်းသုတေသီဒေါက်တာတင်မောင်တန်းဖြစ်ပါတယ်သူဟာအရင်တင်ပွားမဂ္ဂဇင်းအေဒါဟောင်းလည်းဖြစ်ပါတယ်ကျွန်တော်ဒေါက်တာသိန်းလွင်ကိုအခုပထမဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာသိန်းလွင်ကြားရမယ်ထင်ပါတယ
်ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဒေါက်တာသိန်းလွင်တို့ဟိုတလောကတော့ဒီမြန်မာနိုင်ငံပညာရေးပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ workshop လေးပေါ့နော်ဟိုစနေပွဲလေးတစ်ခုရန်ကုန်မှာလုပ်တယ်လို့ကြားရပါတယ်ခင်ဗျာကျွန်တော်ဒီနေရာမှာမေးချင်တာကလက်ရှိမြန်မာနိုင်ငံထဲမှာပညာရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့ဆိုပြီးတော့လူမှုအဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေကြားထဲမှာဘယ်လောက်ထိစိတ်ဝင်စားမှုရှိကြလဲခင်ဗျာ
ကျွန်တော်တို့ပြီးခဲ့တဲ့ပတ်ကလုပ်ခဲ့တဲ့ဆွေးနွေးပွဲမှာအများကြီးစိတ်ဝင်စားတယ်ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲလေးလုပ်ဖို့စတင်နေတာအဖွဲ့14ဖွဲ့ရှိတယ်ဒါဒီနိုင်ငံရေးအဖွဲ့တွေရောပညာရေးလုပ်တဲ့အဖွဲ့တွေရောဘာသာရေးအဖွဲ့တွေရောပါတယ်ဒါပေမဲ့ကျွန်တော်တို့ဆွေးနွေးပွဲလုပ်လိုက်တဲ့အခါကျတော့အဖွဲ့ပေါင်း60ကျော်ဒီအဖွဲ့ပေါင်း60ကျော်ကကျွန်တော်ဗမာနိုင်ငံသားတွေကြီးပဲပညာရေးလုပ်နေတဲ့အဖွဲ့အစည်းတွေဒီနာဒါနာကျောင်းနေပုံတော်ကြီးတင်ကျောင်းနေဒီခရစ်ယာန်သာသနာဖွင့်တဲ့ကျောင်းနေနောက်အစိုးရပညာရေးဌာနဒီပညာရေးတက်တူပါရောတက်တူပါဆရာတွေလာကြတယ်နောက်ဒီကျောင်းသားတွေဘဂဒ်ကျောင်းသားတွေလာကြတယ်နောက်88ကကျောင်းသားတွေလာကြတယ်သူတို့ ਨੇ ဆက်နွယ်နေတဲ့ကျောင်းနေနောက်ပညာရေးကွန်ရက်တွေအဲ့ဒီကကျောင်းနေအများကြီးလာတော့ပညာရေးပြည်ပြင်ပြောင်းလဲမှုမှာအများကြီးစိတ်ဝင်စားကြတယ်ဒီခြုံပြောရမယ်ဆိုရင်ပညာရေးဒီတိုင်းရင်းသားတွေလည်းပါတယ်ခင်ဗျပညာရေးပြည်ပြင်ပြောင်းလဲမှုမှာဒီပညာရေးအဖွဲ့ချုပ်ရှိတဲ့ပေါမောက်ခိုင်ကြီးတွေရောလက်ရှိတာဝန်ထမ်းဆောင်နေတဲ့ဆရာသမားတွေရောဒီပညာရေးလုပ်နေတဲ့ပုဂ္ဂိုလ်တွေရောတိုင်းရင်းသားတွေရောဒီအားလုံးစိတ်ဝင်စားကြတယ်ခင်ဗျအားလုံးလူလူလာလာကြကြပါတယ
်ဟုတ်ကဲ့တပီလုံးမှခုနဆရာပြောသလိုလူမှုအဖွဲ့အစည်းတွေကြားထဲမှာတော်လေးစိတ်ဝင်စားမှုရှိတယ်ဆိုရင်ဒါအားရကျေနပ်ဆရာပေါ့နော်ဒါပေမဲ့ဒီလိုမျိုးလူမှုအဖွဲ့အစည်းတွေအားလုံးပါဝင်နိုင်မှုကြုံရနိုင်တဲ့အခက်အခဲမျိုးရောရှိပါလား
ဒီကြုံနိုင်တဲ့အခက်အခဲကတော့အခုအစိုးရဘက်ကဒီပြောင်းလဲတာမတွေ့တဲ့အခါကျတော့လက်တွေ့လုပ်တဲ့နေရာမှာအခက်အခဲရှိတယ်အဲ့ကအစိုးရရဲ့အောက်ခြေပိုင်းနေပေါ့အောက်ခြေအုပ်ချုပ်ရေးပိုင်းနေမှာကပြည်ပြင်ပြောင်းလဲတာနည်းတဲ့အခါကျတော့ကျွန်တော်တို့ဒီပညာဌာနအကြောင်းတွေဖွင့်ပရိသတ်အကြောင်းတွေဖွင့်တဲ့အခါမှာနောက်ပရိသတ်အကြောင်းလုပ်တဲ့ဆရာတွေသင်တန်းပေးတဲ့အခါမှာဒီမြို့နယ်အုပ်ချုပ်ရေးတွေကခန့်တက်တာတွေရှိတယ်အဲ့ဒီအခက်အခဲတွေတော့ရင်ဆိုင်ရတယ
်ဟုတ်ကဲ့ကျွန်တော်ကဒီကိစ္စနဲ့ပတ်သက်လို့ပဲဒေါက်တာတင်မောင်တန်းကိုတစ်ဆက်တည်းမေးသွားချင်ပါတယ်ဒေါက်တာတင်မောင်တန်းကလည်းလက်ရှိအဖြစ်ဒီစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးရေးဌာနမှာလုပ်နေတော့လက်ရှိမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေလုပ်တဲ့အခါမှာနိုင်ငံရေးရစီးပွားရေးလုပ်နေတယ်ဥပမာပညာရေးဝန်ကြီးဌာနတို့ပါလို့ဆိုလဲဆောက်လုပ်တာတွေတွေ့နေရပါတယ်ခင်ဗျာပညာရေးဝန်ကြီးဌာနမှာကောခုနကတော့သိလွင်ပြောတယ်သူကတော့အာဏာပိုင်ဘက်ကအခြေအနေကိုအားမရဘူးတဲ့ပညာရေးဝန်ကြီးဌာနဘက်မှာကောဒီပြည်ပြင်ပြောင်းလဲမှုတွေစနေတာတွေ့ရပြီလားဆရာအားရကျဉ်းတ်ဆရာအနေထားမျိုးတွေတွေ့နေရပြီလားအ
ဲကျွန်တော်ကတော့မသိဘူးလို့ပဲဖြေရမှာပေါ့ဗျာမလုပ်တာလားအဲကျွန်တော်တို့ကမဖိတ်တဲ့အတွက်ကြောင့်ကျွန်တော်တို့မသိတာလားတော့မသိဘူးပေါ့နော်ဆိုတော့ကျွန်တော်ဒီလောက်ဆိုရင်တော့စောစောကကိုသိလွင်ပြောလို့ပဲအမိဘပြည်သူတွေနဲ့ပြည်ပအဖွဲ့အစည်းတွေကပြည်ပဝင်ကြီးဌာနထက်ပိုပြီးပြည်ပြင်ပြောင်းလဲဖို့စိတ်အားထက်သန်နေသလားလို့လုံမေးရမလို့အခြေအနေရှိပါတယ်။အဲ့ဒါကလည်းတချို့ကပြောကြတာကတော့အာဏာပိုင်အဖွဲ့တဲမှာပြည်ပဆုံးဖြတ်တဲ့အဖွဲ့တဲမှာဒီစစ်တပ်ကထွက်လာတဲ့လူတွေရှိနေတဲ့အတွက်ကြောင့်အဲ့ဒီလိုဖြစ်နေတာများလားဆိုပြီးတော့လည်းတချို့ကတန်ရရှိနေကြတာဒီလည်းကြားရတယ်သူတို့အားမရကြတာတော့တော်တော်များများအဲကျွန်တော်တို့ကြားရတာပေါ့လေ
ဒါကတော့ဝန်ကြီးဌာနဘက်ကပေါ့ဒါပေမဲ့တစ်ဖက်ကမှဒီတက္ကသိုလ်တွေကောလိပ်တွေရှိတယ် professor တွေရှိတယ်ပညာတတ်တွေလည်းရှိပါတယ်မြန်မာနိုင်ငံထဲမှာဒီလူတွေရဲ့အနေထားရောပညာဒီပြည်ပြောင်းလဲမှုလုပ်ဖို့အတွက်သူတို့ကရော initiative မလုပ်နိုင်ဘူးလား
အဲပြဿနာကတက္ကသိုလ်တွေမှာဆိုလို့ရှိရင်ဥမာဝန်ကြီးဌာနကအဲတက္ကသိုလ်တွေမှာတောင်းမပဲဌာနမှုတယောက်ကကျွန်တော်တို့ဒီနိုင်ငံခြားပညာရှင်တယောက်တွေ့ဖို့ဆိုလို့ရှိရင်ခွင့်ပြုချက်မရှိဘဲနဲ့ပတ်တွေ့ရတဲ့အနေအထားမှာပဲဆက်ရှိနေတာတွေ့ရတယ်လေ။အဲဒီတော့ပညာရေးဝန်ကြီးဌာနဒီအရင်တုန်းကအတိုင်းပဲဆက်ပြီးသွားနေသလားလို့လည်းအဲဒီလိုမေးခွန်းထုတ်ရမလို့ပဲ
။ကျွန်တော်တို့ Daily Line ဆွေးနွေးပွဲမှာဆွေးနွေးဖို့တဲ့ဖုန်းနံပါတ်တွေပေးပို့ထားတဲ့လူတော်များများရှိပါတယ်။အဲ့ထက်ကကျွန်တော်တို့ရွှင်းထုတ်ပြီးတော့ပဲဟိုခေါ်နိုင်မှာပါ။အခုလက်တလုံးအဖြစ်ကိုတက်ထွန်းအောင်မန်းလေးမြို့ကရောက်ရှိနေပါပြီ။ကိုတက်ထွန်းအောင်ကြားမယ်ထင်ပါတယ်ခင်ဗျာ။
ဒီမြန်မာနိုင်ငံပညာရေးစနစ်ကိုကျွန်တော်တို့ပိုကောင်းပြီးတော့ဖြစ်လာအောင်လုပ်ဖို့ရာကတော့ကျွန်တော်အမြင်ပေါ့လေအဲ့တော့ဒီမြန်မာနိုင်ငံပညာရေးဌာနကချက်မှတ်ထားတဲ့ပြင်ယူညွန်းစနစ်ဒီကတော့ကျွန်တော်အထင်ကတော့ဘယ်တော့မနိုင်ဘူးလို့ထင်တာပေါ့နော် ဒါနဲ့တော့ဒီမှာတော့လေ့လာမိတာကလိုအပ်ခြေမျိုးပတ်တွေ့ရဗျာ။အဲဒီကတော့သင်ကြားတဲ့ဆရာမအကြီးသေးကြီးမျိုးရေ။အဲဒီကကျောင်းသားကျောင်းသူတွေကျောင်းပြီးသွားတဲ့အခါမှာအလုံးလောက်ရမလဲဆိုတဲ့အဲရွယ်ချက်မရှိတာရေ။နောက်ကနံပါတ်တော့ခြေကံပညာရန်ကဒီတော့တက်ကတော့ကြည့်။လက်တွေ့ဟိုပရက်တီကယ်ဆင်းနိုင်တဲ့ပညာရေးဆိုင်ရာထပ်မံပြည့်စုံရှိတယ်။နောက်ကနံပါတ်ရရတော့သူမြန်မာနိုင်ငံမှာဆရာဆရာမတွေရဲ့အင်္ဂလိပ်စနစ်ကနိုင်ငံခြားတိုင်းပြည်ကဖွင့်ပြတတ်ပြီးတဲ့တောင်းတွေကဆရာဆရာမတွေရဲ့အယူပုံစံနဲ့မတူတာပေါ့ဗျာ
ဟုတ်ကဲ့ကုသထွန်းအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တစ်ဆက်သေးပါကျွန်တော်တင်မောင်တန်းကိုဥသက်ထွန်းအောင်ဆွေးနွေးသွားတဲ့ချက်နဲ့ပတ်သက်လို့ပြန်ပြီးတော့မေးချင်ပါသူပြောသွားတဲ့အထက်မှာအများဆုံးအဖြစ်အဓိကချက်ကတော့ capacity ပေါ့နော်မြန်မာနိုင်ငံမှာအရင်းအမြစ်တော်တော်လေးပြဿနာရှိပုံရပါတယ်အဲ့တော့တကယ်တမ်းပညာရေးပြုရင်ပြောင်းလဲမှုလုပ်နိုင်တဲ့အရင်းမြစ်ကိုခံအရင်းမြစ်ဗမာနိုင်ငံမှာဘယ်လောက်ထိရှိနေလဲခင်ဗျအ
ဲပညာရေးပြုရင်ပြောင်းလဲမှုလုပ်ချင်တဲ့စိတ်ရှိဖို့တော့အဓိကအရေးကြီးတာပေါ့လေလုပ်ချင်တဲ့စိတ်ရှိလို့ရှိရင်ပညာရေးအရင်းမြစ်ဖြစ်ပေါ်လာအောင်တိစောက်ပေးမယ်အကူအညီပေးမယ်နိုင်ငံတကာဖွဲ့စည်းတွေကလည်းအများကြီးရှိပါတယ်လုံးချင်စိတ်ရှိတဲ့အတွက်ကြောင့်ရှိတဲ့နေရာနဲ့စပြီးကြိုးစားမယ်ဆိုတော့ဆရာမတွေကလည်းအများကြီးရှိပါတယ်ကျွန်တော်တို့သိတယ်ကျွန်တော်တို့တွေ့လည်းတွေ့တရတယ်လေဆရာမတွေတက်လို့ဆရာမတွေရောတက်တန်းအလေလားဟုတ်ကဲ့ဆရာမတွေရောအများကြီးရှိပါတယ်ဒါပေမဲ့ဆုံးဖြတ်ပေးနိုင်တဲ့လူတွေကလှုပ်တာတော်တော်လေးနည်းနေတာအဲဒါပြဿနာကအဲ့ဒီထဲမှာရှိတယ်ဗျာအခုလောလောဆယ်မှာတော့
ဒေါက်တာသင်းလျော်ဘယ်လိုမြင်ပါလဲခင်ဗျာ
ဒီပြုပြင်ပြောင်းလဲဖို့စိတ်မရှိတဲ့အပြင်ကိုစနစ်ဟောင်းကိုတွားနေတာတွေ့တယ်။ဘာကြောင့်လဲဆိုတော့ဒီပညာရေးဝင်ကြီးမကြာသူ့မိကွန်းထဲမှာထည့်ပြောနေတာ။သူတို့အနှစ်30စီမံကိန်းကိုအကောင့်ထဲပေါ်နေပါတယ်ဆိုပြီးထည့်ပြောနေတယ်။အဲ့ဒီအနှစ်30စီမံကိန်းဆိုတာကအိုး2000တခုနှစ်ကဗိုလ်ချုပ်ခင်ညွန့်ပညာရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ဆရာလုပ်ခဲ့တဲ့ပညာရေးစနစ်။စီအစိုးရလက်ထက်မှာလုပ်ခဲ့တဲ့ပညာရေးစနစ်အနှစ်30စီမံကိန်း။အခုကနိုင်ငံစနစ်ပြောင်းလာတော့ဒီအစီအစိုးရလုပ်ခဲ့တဲ့ပညာရေးစနစ်ကမပြောင်းဘူးဖြစ်နေတယ်။အဲ့ဒါကငကိုတိုင်းသွားနေတယ်။အဲ့ဒါကိုပြင်ဖို့လိုတယ်။ငကိုကစီစူကသွားတဲ့အနည်း30စီမံကိန်းကိုရက်လိုက်ပြီးတော့ဒီမိုစီနီးကြတဲ့ပြည်ပြင်ပြောင်းလဲမှုကိုလုပ်ဖို့လိုတယ်။ဒီပညာရေးဌာနကအဲ့ဒါမလုပ်ဘူးခက်နေတယ
်။ရှိထားတဲ့စီမံကိန်းတွေနဲ့ပတ်သက်လို့အာသာချက်အာဏာချက်ဘယ်လိုမြင်လဲဆရာ
။အာသာချက်ကိုကျွန်တော်မတွေ့ဘူး။ဘာကြောင့်လဲဆိုတော့စီစူကလုပ်ခဲ့တဲ့ဒီပညာနည်း30စီမံကိန်းကဘိုးဘိုးချုပ်ကိုင်းမှုအောက်မှာလုပ်နေတယ်။ဘိုးဘိုးချုပ်ကိုင်းမှုအောက်မှာလုပ်တဲ့အတွက်ဒီပညာရေးလုပ်တဲ့သူတွေပမောက္ခတွေကျောင်းဆရာတွေဒီပညာရေးစီမံခံခဲ့သူကလွတ်လပ်မှုမရှိဘူးအဲ့ဒီအတွက်မအောင်မြင်ဘူးအဲ့တော့ကျွန်တော်တို့ဒီဆွေးနွေးပွဲကတောင်းဆိုတာကအဓိကကျတဲ့တောင်းဆိုချက်ကပညာရေးလွတ်လပ်ခွင့်ရှိဖို့ဒီပညာရေးလုပ်တဲ့သူတွေမှာလွတ်လပ်ခွင့်ရှိဖို့ပညာရေးလွတ်လပ်ခွင့်မှာကျွန်တော်တို့ကဒေတာဆိုင်ရာလွတ်လပ်ခွင့်ပါတယ်ဆိုလိုတာကကျွန်တော်တို့ရဲ့ပြည်နယ်တွေတိုင်းတွေသူတို့ဒေတာလိုက်တိုင်းလိုက်တော့လွတ်လပ်ပညာရေးစီမံခံခဲ့ဖို့ရှိဖို့ဒီဟိုပညာရေးဝန်ကြီးကချုပ်ကင်မနေဘဲနဲ့ဒေတာလိုက်လွတ်လပ်ခွင့်ရှိဖို့နောက်တစ်စက္ကတိုရီကျောင်းကြီးရဲ့လွတ်လပ်ခွင့်တော့တက္ကသိုလ်တွေမှာတက္ကသိုလ်အုပ်ချုပ်ရေးကောင်စီကနေလွတ်လပ်ဒီဆရာခန့်ထားတာတရားညွှန်းနိုင်ရေးဆွဲတာပင်ကြားတာနိုင်ငံခြားတက္ကသိုလ်နဲ့ဆက်တွေ့တာဒါတက္ကသိုလ်ကနေလွတ်လပ်လောက်ပိုင်ခွင့်ရှိဖို့အထက်တန်းကျောင်းတွေလည်းအလားတူပဲဒီကျောင်းအုပ်ချုပ်ရေးဖွဲ့ရနေပြီးတော့စီမံခန့်ခွဲနိုင်ဘူးအဲ့ဒါကကျောင်းဆိုင်ရာလွတ်လပ်ခွင့်နောက်ပမောက္ခတွေရဲ့ဆရာတွေရဲ့လွတ်လပ်ခွင့်ပေါ့နောက်တူးချင်းမှာသုတေသနပြုလုပ်ခွင့်ဒီသုတေသနတွေ့ရှိရတွေထုတ်ဖော်ခွင့်အဲ့ဒီလိုပညာရှိနည်းရလွတ်လပ်ခွင့်ပညာပိုင်းဆိုင်ရာလွတ်လပ်ခွင့်အဲ့ဒီလွတ်လပ်ခွင့်တွေလိုအပ်နေတယ်အဲ့တော့ဒီအခုလောက်ခဲ့တဲ့အနှစ်30ချီမှငင်းရအဲ့ဒီလွတ်လပ်ခွင့်ဘာမှမရှိဘူးအဲ့ဒီအတွက်ပညာရေးကမအောင်မြင်ဖြစ်နေတယ်အဲ့ဒီအတွက်ကျွန်တော်တို့အဓိကတောင်းဆိုတဲ့အချက်ကပညာရေးလွတ်လပ်ခွင့်ရှိရမယ်ဒါကိုကျွန်တော်တို့တောင်းဆိုတာပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်လေးလိုက်ပေါ်မှာဆွနီမဲ့သူနောက်တူရှိပါတယ်ဥလမိုးရန်ကုန်မြို့ပါဥလမိုးကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ဥလမိုးဆွနီလို့ရပါတယ်မင်းမြန်ဆရာရှိလဲမင်းမြန်လို့ရပါတယ်ဒေါက်တာတင်မောင်လန်းရှိပါတယ်ဒေါက်တာသင်းလွင်ရှိပါတယ်
အော်ဟုတ်ကဲ့ကျွန်တော်မေးချင်တာတော့စိတ်မြိုင်မို့အခုဆိုအချိန်ကြီးတော်တော်ဆိုးတယ်လို့ပဲကျွန်တော်မြင်တယ်ခင်ဗျာအဲဘယ်လိုလဲဆိုတော့အခုကျွန်တော်တို့ဒီမှာကလေးတွေဘွဲရပြီးသားတော်တော်များများတွေ့တော့ဘာတွေ့ရလဲဆိုတော့တို့မေးရတနည်းမှာဗနီးရက်ရှိလဲဆိုတာမသိတဲ့စေတန်းဆင့်ကြောင်းသားတော်တော်များများကိုလည်းတွေ့တယ်နောက်တစ်ချက်ကဘွဲရပြီးသွားရင်တော့မှတပိတ်တာဗတပေါင်ရှိမှမသိတဲ့လူတွေအများများနေတော်ဒီပညာရေးစနစ်ကိုလည်းအများကြီးကြောင်းလဲဖို့လိုတယ်ဆိုပြီးကျွန်တော်မြင်တော့နောက်တစ်ချက်ကကျွန်တော်သိချင်တာကတပါးသားကိုတန်းလှုပ်လို့များရမလားဆိုတာလေးသိချင
်ဘယ်လိုပုံစံလဲ
ဥပမာမြန်မာစာအင်္ဂလိပ်စာသင်္ချာစသဖြင့်ဘာသာတွေပေါ့တော့ပါရမီသူ့ရဲ့ကိုယ်ပိုင်ပါရမီတပါးသားဟောက
ပြုလို့ဟောဖြစ်နိုင်မလားဆိုပါတော့မှလက်ဝိတ်အရန်ဝါသနာပါနေလို့သူလက်ဝိတ်ကိုပဲသူသွားနေခြင်းမှာနောက်ဆုံးသူကတခုပါမှဖတ်ချိုးနေအောင်မှာပဲသူလက်မှတ်သူမထိုးတတ်တဲ့အဖြစ်မရောက်အောင်လုပ်တယ်လို့ကျွန်တော်ထင်လို့ပါခင်ဗျာဟုတ်ကဲ့ကျွမ်းကျင်မှုဆရာကိစ္စပါဟုတ်ကဲ့ဒေါက်တာတူမောင်တန်းသူဟာလေးတခုတုံ့ပြန်ပြီးလို့ရမှာလားခင်ဗျာ
โอเค
အဲတော့မြန်မာနယ်ကျွန်တော်တို့ကတော့ဒီဘက်မှာနေတာကြားရဲခါကြတော့ကျွန်တော်ပြန်လိုက်မေးရတာပေါ့နော်အမေးတဲ့ခါတိုင်းမှာလည်းတော်တော်ကြီးအားမရဖြစ်နေတာမျိုးတွေကိုကြားရတယ်ဗျအဲ့တော့အဲ့ဒီလိုအားမရတာကသွတ်တော်ကလာတာတဲ့ပြည်သူလူထုကြားမှာပို့ပြီးအထံကျဲတယ်သွတ်တော်သိအားမရစရာကောင်းတဲ့အချက်တည်းမှာပါတာပေါ့နော်နော်ကျွန်တော်တို့ဒီပြီးတော့နိုင်ငံရေးပါတီတွေစီကလည်းသိပြီးမကြားဘူးဗျ ဒါလေခုနပြောနေတဲ့เนาะတဲ့ကျွန်တော်တို့လောက်ကြမလဲဆိုတဲ့အထက်မှာစဉ်းစားဖို့တော်တော်ကောင်းတာပေါ့နော်ဒေါ်ဆန်းစုကြည်ကတော့ပညာရေးနဲ့ပတ်သက်ပြီးတော့မကြမကြတော့ပြောလို့ရှိတယ်ဟုတ်တယ်မဟုတ်အဲ့ဒါအဲ့ပုံမှာဟုတ်โอเคဒေါ်ဆန်းစုကြည်ကပညာရေးနဲ့ပတ်သက်ပြီးတော်တော်ရတဲ့မဲ့အဖြစ်ပါလေတော်တော်လေးလေးပြောတယ်ကျွန်တော်ပြောတာနိုင်ငံရေးပုံကိုတရားဝင်နဲ့ပြောတာလေနိုင်ငံရေးပါ
ဒါလေးလိုလိုက်မယ်လို့ကျွန်တော်ထင်တယ်အခုကလူလူအတန်ကိုအာဏာပိုင်အဖွဲ့စည်းကအစိုးရကိုလွတ်တော်အောင်မတုံ့ပြန်ဘူးလို့ကျွန်တော်စိတ်ထဲမှာအဲ့ဒီလိုများဖြစ်နေသလားပေါ့ဒီမေးခွန်းလေးမေးကြည့်ချင်ပါလေ
ဟုတ်ကဲ့အခုနောက်တစ်ခုကလည်းကျွန်တော်ဒီပြုရင်ပြောင်းလဲရေးလောက်ကြတဲ့အခါမှာအခုကစီးပွားရေးကိစ္စတို့နိုင်ငံရေးကိစ္စတို့ပြောတာများနေတယ်ကျွန်တော်မီဒီယာကိစ္စကိုလည်းပြောတာများပါတယ်ပညာရေးကိစ္စပြောတာရရောဟိုမီဒီယာထဲမှာဖြစ်ဖြစ်လူလူကြားထဲမှာဖြစ်ဖြစ်နင်းနေလို့လား
မီဒီယာထဲမှာတော့ပြောကြပါလေမီဒီယာထဲမှာမကြားခဏလည်းရေးတာတားတာတွေတွေ့ရပါတယ်ဒါပေမဲ့ခုနပြောတဲ့အဲကျွန်တော်တို့အလို့ရုံဆွေးနွေးပွဲတွေနော်ကွန်ဖရင့်တွေလုပ်တာတို့ဘာတို့ဟာတခြားနေရာနယ်ပယ်တွေမှာပုံပြီးများနေတယ်ဒီဘက်မှာကျွန်တော်တို့အဲကျွန်တော်တို့အဖိတ်မခံလို့တော့မသိဘူးပေါ့နော်ကျွန်တော်တို့သိမှတွေ့ဘူးဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်လေးလိုင်းပေါ်မှာနောက်တူရှိပါတယ်အမေရိကန်ပြည်တော်စုကပါကုမမောင်လွင်ကြားရမယ်ထင်ပါတယ်ခင်ဗျာဆွေးနွေးလို့ရပါတယ်မေးမြန်းစရာရှိလဲမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုကျွန်တော်ကတော့ဗျာအဲ့မြန်မာနိုင်ငံရဲ့ပညာရေးပေါ့နော်အဲ့အခြေခံအဆင့်တို့အလဲတန်းအဆင့်တို့အထက်တန်းအဆင့်တို့ကတော့ဟိုအာမနာတန်းပြောရရင်လုံးဝပျက်စီးနေတယ်လို့ပြောရမယ်ဗျာနောက်တစ်ခုကကျွန်တော်ပမာပြပါဒီအခြေခံအဆင့်တို့အခြေခံမူလတန်းမူလတန်းကြောင်းတို့အလဲတန်းကြောင်းတို့ကအခမဲ့ပညာရေးစနစ်ဆိုပေမဲ့လည်းတချို့ကြောင်းတွေမှာကဟိုနီးမျိုးမျိုးနဲ့ပေါ့နော်အေးဒီမာတိုက်နေတဲ့ပုံစံမျိုးတွေရှိတယ်အဲ့တော့အဓိကဒီအခြေခံအလဲတန်းအခြေခံအဆင့်တို့ဒီအလဲတန်းအဆင့်တို့ကဟိုကျွန်တော်ငငယ်တော့ဟိုဆရာကြီးဆရာမကြီးပြောသလိုအဓိကနာသုံးတာဆိုတော့စေစရာဝါသနာအနစ်နာနဲ့ပြည့်စုံတဲ့ဆရာဆရာမကြီးတော့လိုအပ်တယ်နောက်တစ်ခုကလည်းတက္ကသိုလ်တွေကဘာပြောရလဲပြောရမဆိုရှင်အရေးအတွက်တာများတယ်ဗျာဘာမှဟိုဟိုရေးချင်းမရှိဘူးဖြစ်နေတယ်ဖက်ဆလစ်တီမတည်ဆုံတာတို့တွားလိုက်ခက်ခဲတာတို့နောက်တစ်ခုကဒီအခြေခံအဆင့်ကိုကျွန်တော်တို့အထက်တန်းအဆင့်ကိုပညာရေးနဲ့ပတ်သက်လို့ရှိတယ်ဒီကုနာဆရာဒေါက်တာသိန်းလေးတို့ဆွေးဆွေးနွေးသွားသလိုပေါ့နော်ဒီကျွန်တော်ဒီ silver sea curricular တွေအကုန်လုံးပြန်ပြီးတော့ review လုပ်ဖို့လိုတယ်နောက်တစ်ခုကအဲ့ရတဲ့ပတ်သက်လို့တော့အဓိကကပညာရေးနဲ့ပတ်သက်တဲ့ policy ကကျွန်တော်တို့ခေတ်ဆက်ဆက်ကကစားခဲ့တာဗျမဆလာခေတ်ကောဒီဘက်ကစစ်အစိုးရကောအဲ့ဒီပြဿနာတော်တော်ကြီးတယ်ဗျအဓိကကသူတို့ကတော့ဟို budget ကိုအကြောင်းပြပြီးလို့ပေါ့နော်ဟိုရှိတာတွေနဲ့ထည့်အောင်ညှိပြီးလုပ်တယ်ဆိုတော့ဟာကတော်တော်ဆိုးတာဗျနောက်တစ်ခုအဲ့တော့ကျွန်တော်တို့ဒီပညာရေးကအရေးကြီးကြီးတယ်ဒါကဟိုအနာကက်လည်းဖြစ်တယ်နောက်တစ်ခုကတိုင်းပြည်ပုံမတော်တတ်မှုရဒီကအဓိက main key ဆိုတော့ဟိုအုပ်ချုပ်တဲ့လူတွေနားလည်ဖို့လိုတယ်နောက်ဒီတရားရင်းနဲ့ပတ်သက်လို့ကျွန်တော်တို့ဘာလို့ပြောတာက research နဲ့ development ဆိုတဲ့ program ကလုံးဝမရှိသလောက်ကိုဖြစ်နေတယ်။အခုအဲ့တော့ကျွန်တော်တို့ကတရားရင်းနဲ့ပတ်သက်လို့အခုပြန်ပြင်မယ်ဆိုလို့ရှိရင်ဟိုကျွန်တော်တို့ပြောရရင်တော့အဆအဆုံးပြန်ထည့်ရမှာ။အဲ့တော့ကျွန်တော်တို့ကအခုဘယ်နိုင်ငံပုံစံမျိုးကိုတွားကျင်လဲဆိုတာတစ်ခုခုကိုရွေးပြီးတော့ပေါ့နော်။လွတ်လပ်မှုတွေခုနကသင်ယူညွှန်းတန်းတွေပြန်လေအကုန်ဒီ policy ရဆအဆအဆုံးကိုပြန်လုပ်ရမယ်သဘောမျိုးလို့ကျွန်တော်တို့ယူဆတယ်ဗျ။အဲ့ဒါကျွန်တော်အမြင်တော့ဒါကျွန်တော်ရဲ့ကိုယ်ပိုင်အမြင်လေးပေါ့နော်ဒါဆွေးနွေးကြည့်တာပါ
ဟုတ်ကဲ့ကုမောင်လေးဒါကုမောင်လေးအမြင်မှာနောက်တဦးချက်လေးလိုင်းပေါ်မှာရောက်နေလို့တဆက်သေးပဲကျွန်တော်တင်လိုက်ချင်ပါတယ်ကုဇော်ဝင်းနိုင်ရန်ကုန်မြို့ကပါကုဇော်ဝင်းနိုင်ကြပါလားခင်ဗျမ
နေ့ရပါ
ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်မမန်းလေးရလားဟုတ်ကဲ့ပါဆွေးနွေးပါဟု
တ်ကဲ့ပါခင်ဗျကျွန်တော်တို့ဒီဟို TCO level လေးအဲ့ဒါလေးကိုကြည့်ဖြည့်တဲ့ညမှာအခုမန်းဒီဟိုပါပေါ့ဗျာခြေထဲက၄ပါး၄ပါးတာဂုံနုဖတ်တဲ့လူတွေတော့မှကျွန်တော်မအောင်နိုင်ဖြစ်နေပေါ်လီတက်နစ်တော့မအောင်နိုင်ဖြစ်နေတယ်အဲ့တော့ကျွန်တော်ပညာရေးစနစ်ကဘာရင်းနဲ့လူအနေတည်းလဲဘာရည်ပြည်ပြည်ကိုလူအနေလဲဆိုတော့ကျွန်တော်ကိုယ်ပိုင်စဉ်းစားတတ်ဖို့လိုတာလားဘာရည်လိုနေတယ်လဲဆိုတာသိချင်ပါတယ်နောက်တစ်ချက်ကကျွန်တော်ကပညာရေးနဲ့ဂျမ်ဒီအားကစားနဲ့လုံးဝမတွေ့ဘူးဖြစ်နေတယ်ကလေးတွေကတနေ့ကုန်စားပဲသင်နေရတယ်လှူရှားမှုဘာမှမရှိဘူးဗျာ No. Eh, aja kelirian. Eh, agama malu alu ni. Ni ayat dia bukan cain dua tu lah. Eh, aku pijin mana. Kudu mohon pilih dia okey pilih mana.
Okay. Tada telur pilih apa? Kau macam mana? Lepas itu tada telur. Okay. Tada ni, kisah ni pilih apa?
Okay. Cawan hari ya, ye tu ni ala lah. Tiap mungkin ni malu ni dia. Tiap mungkin ni luai le. Wah, luai lah. Cawan hari ya, di sanyi tu tiap bilam hobi. ตัวเต็นนี่ละถ้าสาวเนี่ยมาปาร์ตี้สาวลูกยาวลูกใครเนี่ยสาวเว้ยไม่กูว่าเลยสาวเป็นลูกมันมีทะเลสุราไม่เนี่ยไอ้ตัวเจ้าหน้าที่ก็ตุลกูเลยอาทุ่งเต็นอยู่ทำมือชีดเอาหูน้าเลี้ยงลูกดามือชีดเอาหูตัวดูว่าเด็กจะชอบส่วนใหญ่ไม่ยาวสาวเว้ยผิวเป็นลูกเลยไอ้ตัวเต็นมองเต็นนี่รวยเลยนักการสาวเว้ยสนิทกันฉันรู้แค่สี่เนี่ยจ้ะตัวฉันรู้ประมาณยังไงที่ปัญญาสินเนี่ยก็ที่สาวเว้ยอ่างหูตัวสาวเซรันยังสาวเว้ยอ ောင်းမှုဂုံတို့ထက်ဘူးမိဘရောဆရာတို့ကဆရာတွေရောဒီဆယ်တန်းဆောင်ဝင်မှာအမှတ်ကောင်းမှုဂုံတို့ထက်ဘူးအဲ့တော့ကိုပဲအာယုံစိုက်တဲ့အခါကျတော့တကယ်တင်ယူတက်မြောက်တာကိုမကြိုးစားတော့အဲ့ဒီအတွက်ကလေးတွေကဒါစွန့်ရီကြလာအဲ့တော့ကျွန်တော်တို့ကဆွေးနွေးပွဲကအဲ့ဒီစာအုပ်ဝတ်စနစ်ကိုပြင်ဖို့ကျွန်တော်တို့အကြံပေးထားတယ်ဒီစာအုပ်ဝတ်စနစ်အခြေခံပညာဆုံးတဲ့အထိကျောင်းသားတွေကတကယ်တင်ယူတက်မြောက်တဲ့နည်းနဲ့သွားဖို့လိုတယ်ဆိုတော့အဲ့ဒီတင်တဲ့နေရာမှာလည်းသူ့ရဲ့စွန့်ရီတွေပေါ့တင်ယူမှုစွန့်ရီတို့ပေါင်းနေဆက်ဆံရေးစွန့်ရီတို့ဘာသာစကားစွန့်ရီတို့ပြဿနာဖြေရှင်းနိုင်တဲ့စွန့်ရီတို့အစုပေါင်းနဲ့လုပ်နိုင်တဲ့စွန့်ရီတို့ဒါဘဝတစ်လျှောက်လုံးအသုံးပြုနိုင်မဲ့စွန့်ရီတွေပါတဲ့တင်နည်းမျိုးတင်ယူညွှန်ကမ်းမျိုးဖြစ်ဖို့လိုတယ်အတကအခြေခံပြီးဆုံးရင်ပြီးဆုံးသွားတဲ့အတိမပြမှုပြုတဲ့လက်မှတ်ကိုထုတ်ပေးနိုင်တယ်။တက္ကသိုလ်ဝင်နေဆိုရင်တော့ကျောင်းသားကသူ့ဝါသနာပါတဲ့သူ့တင်ရင်တဲ့ဘာသာရပ်ကိုဝင်ရောက်ဖြေဆိုနိုင်တဲ့အခွင့်အရေးရှိဖို့လိုတယ်။အဲ့တော့ဒီကျောင်းသားကစိတ်ပညာတင်ရင်နဲ့ဆိုရင်စိတ်တက္ကသိုလ်မှာသူဝင်ခွင့်ဖြေနိုင်တဲ့အခွင့်အရေးရှိဖို့လိုတယ်။သူကိုယ်တိုင်ကလည်းမိအောင်ကြိုးစားရမယ်။အဲ့ဒါဆိုရင်သူကျောင်းသားကသူရွေးချယ်ခြင်းနဲ့ဘာသာရပ်ကိုရွေးချယ်နိုင်တဲ့အခွင့်အရေးရှိဖို့လို။အဲ့တော့ကျွန်တော်ကမေးတဲ့မေးခွန်းကိုပြန်ချုပ်ပါရည်။နောက်တင်းနဲ့နေစနစ်ပြောင်းဖို့လိုတယ်။နောက်စာမှုပွဲစနစ်ကိုပြောင်းဖို့လိုတယ်။တင်းနဲ့နေစနစ်ပြောင်းမှစွမ်းရည်ရှိတဲ့အရေးရှိမြင့်တဲ့ပညာကိုရမယ်။နောက်တစ်ခါတက္ကသိုလ်ဟာသူတို့သင်ယူခြင်းနဲ့ဘာသာရွေးချယ်နိုင်ခွင့်ရှိမှသူတို့ကိုယ်တိုင်သင်ယူခြင်းမှအဲ့ဒီဘာသာကိုကျွမ်းစားတဲ့စိတ်ရှိတယ်။အခုတက္ကသိုလ်မှာဖြစ်နေတာအမှတ်နဲ့ခွဲလိုက်တော့ကိုယ်သင်ယူတဲ့ဘာသာမဟုတ်ဘူး။အမှတ်အကြောင်းသာသိ။ဟိုဟာဘာသာတစ်ခုကိုရတယ်ဆိုတော့အဲ့ဒါသူဝါဒနာမပေါ။အဲ့ဒီအတွက်မကျွမ်းစားကြတာ
။
အဲ့တော့ဒီတက္ကသိုလ်မှာကျောင်းသားတွေကျူးကျူးဆဆတင်နိုင်လို့ဆိုရင်ပရမတ်တစ်ချက်ကသူတို့ကိုယ်တိုင်ရွေးချယ်တာဖြစ်ရမယ်။နောက်တစ်ခါကျောင်းကပေးတဲ့ပညာရက်ကသူတို့ဘဝမှာအသုံးချနိုင်တဲ့ပညာမျိုးဖြစ်ရမယ်။နောက်သင်တဲ့ဘာသာတွေကသူတို့ရဲ့ဘဝနဲ့သူတို့ရဲ့ညီချင်းမှုတွေတန်ဖိုးထားမှုတွေနဲ့အဆက်ဆက်လုပ်နိုင်တဲ့ဘာသာရက်မျိုးဖြစ်ရမယ်။အဲ့ဒါဆိုရင်ဒီကျောင်းသားကသင်ယူတဲ့ဘာသာမှာစိတ်ဝင်စားရင်သူကိုယ်တိုင်စိတ်ဝင်စားတယ်ကြိုးစားတယ်ဆိုရင်သူတကယ်တတ်မှာ။အဲ့ဒီလိုစနစ်မျိုးကိုကျွန်တော်တို့ကြောင်းစီချင်းတယ်အဲ့ဒီလိုပြောင်းမှုလေကျွန်တော်တို့အကျံပေးတာလေ
ဟုတ်ကဲ့ကျွန်တော်ဒီ line ပေါ်မှာ
ဟုတ်ကဲ့တစ်ခုလေးနည်းနည်းဖြည့်ပြောချင်ပါ
ဟုတ်ကဲ့ပြောပါဦးတမောင်တန်ဟုတ်ကဲ
့ဆက်ပါနော
်ဟုတ်ကဲ့
ဒီဘူးကအားဖြင့်ဆိုရင်တော့ဒါကျွန်တော်ကိုဆရာဦးသိန်းဝင်ပြောသွားတာလေအကုန်လုံးသဘောတူပါတယ်ကျွန်တော်ဖြည့်ပြောတဲ့သဘောပါအဖြစ်ပေါ့နော်ဆိုတော့ဒီဘူးကအားဖြင့်တော့ပညာရေးစနစ်တစ်ခုကနေနောက်တစ်ခုကိုနောက်စနစ်တစ်ခုပေါ့နော်ဆောင်ပွဲတစ်ခုဖြည့်ရတဲ့အခါမှာချိန်တော့ယူရတယ်ခင်ဗျာဒါတခါလေဒီဘက်ကဖြည့်ပြီးဒီဘက်ကိုတန်းဖြည့်တဲ့အတွက်ကြောင့်ရမယ်လို့တော့ကျွန်တော်တို့ပြောနေမထားဘူးပေါ့နော်အဲကျွန်တော်ကကျောင်းသားတွေတော်တော်များများကိုတိုင်ရင်ကျမှဒီလူရောမယ်ပညာသင်စုရအောင်ကျွန်တော်ဦးကြီးကပေးခဲ့ပြီးတဲ့အခါမှာရေဘူးရအားဖြင့် GCEO စာပွဲကိုဖြည့်ဖို့ဆိုလို့ရှိရင်တော့မြန်မာနိုင်ငံဆယ်တန်းအောင်ပြီးတဲ့ကျောင်းသားခုန၄ဘာသာပဲအောင်၅ဘာသာနဲ့ပဲအောင်ပေါ့နော်ဒီဘူးရအားဖြင့်သူက6လောက်ကနေတစ်နှစ်တော့သူအချိန်ယူပြီးပြန်ပြင်ဆင်ရပါဆိုတော့ကျွန်တော်ပြောချင်တာကစိတ်ဓာတ်မကျပါနဲ့ဒီလိုပဲပြင်ဆင်ရပါတယ်ဒီလိုပဲအများကြီးအဲ့လိုပြင်ဆင်လိုက်လို့ရှိရင်အရန်ကောင်းပြီးမှဆိုတော့ဒီနေနဲ့ရွယ်အောင်သွားတဲ့ကျောင်းသူကျောင်းသားတွေအများကြီးရှိပါတယ်လေးပါလားဆိုရင်သူပြင်ဆင်လိုက်လို့ရှိရင်အောင်ပါပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ line ပေါ်မှာနောက်ဆွေးနွေးမယ့်မိန်းမလို့တဲ့ပုံစံတွေလည်းရောက်နေပါတယ်အခုအရင်ဆုံးကျွန်တော်တောင်ကိုရီးယားနိုင်ငံအထင်နဲ့နာမည်ခေါ်မှန်တော့မသိ Nether ရဲ့မှန်ရင်လားမသိခင်ဗျာကျွန်တော်ခေါ်တာဒီ line ပေါ်ရောက်နေပါကြားပါဟုတ်ကဲ့
ကြားရပါတယ်
ဟုတ်ကဲ့အကိုနန္ဒဆွေးနွေးလို့ရဆွေးနွေးလို့ရပါတယ်မင်းများကျင်တာလည်းမင်းများလို့ရပါတယ
်အာဟုတ်ကဲ့ကျွန်တော်ဟိုဆွေးနွေးလို့ချင်းဆွေးနွေးချင်တာကတော့ဒီပညာရေးမြန်မာနိုင်ငံပညာနဲ့ပတ်သက်ကျွန်တော်ပြောတဲ့အတိုင်းပါပဲဒီအလုံးကအားနေတယ်လို့ပြောရမှာပေါ့ဥပမာကျွန်တော်မူလာရမ်းမှာဆိုလို့ရှိရင်မူလာရမ်းမှာအခန်းက၅ခုရှိတယ်သူငယ်တိုင်းကနေသရုတ်ရရမ်းဒီ၅ခုရှိတဲ့အတိုင်းမဲ့ဆရာဆိုလို့ရှိရင်နှစ်ယောက်ပဲရှိတယ်အစိုးရဆရာ
ဆိုရစီအားနှစ်ယောက်တည်းရှိတော့ဟိုတုံးခါအမေနဲ့အားနေတယ်ပေါ့နော်နောက်ပြီးတော့ကျန်တဲ့အခန်းတွေကိုဟိုကလေးတွေကစာမတင်တော့ဘူးဆိုစာဆရာမဆရာမလာဘူးဖြစ်တယ်ဆရာမလာဘူးတိုင်းမဲ့ဟိုအတန်းတင်လေးခါမှကြတော့လေစာမေးပွဲမှကြတော့လေအားလုံးကအောင်းတယ်ပေါ့ဒီစနစ်နဲ့ပဲကျွန်တော်ဆက်သွားနေမယ်ဆိုလို့ရှိတော့ဒီပြည်သူနိုင်ငံပညာရေးခြေနေပေါ့နော်
ကျွန်တော်ကျောင်းကနေတိမုန်တင်နေစတဲ့ပြင်ပေါ့ပြောတော့ဟိုကျွန်တော်ဟိုတကယ်အရေးချင်းကိုရမှာမဟုတ်ဘူးဆိုတော့ကျွန်တော်ပထမပြောခြင်းတယ်ဆိုတော့ပထမဆရာအားနေတယ်ဆရာအားနေတယ်ဆိုတာပါကျွန်တော်ဆိုဟိုအစိုးရဘက်ကโอเคခုနကတည်းဟိုတိုးတိုးလေးဖြုတ်ပြီးပါကျွန်တော်နောက်မှလည်းလူတွေရှိလို့ပါကျွန်တော်ဟိုအတန်ဖိုင်နဲ့ပြပို့ထားဆွေးနွေးထားတဲ့လူတယောက်ရှိပါတယ်မအေးတနာကျော်ကြီးအဲ့ ူဌာနအထက်ကတုံးပြည်မနာမန္တလေးတိုင်းဒေသကြီးဝင်ဘောဂဗီရာဂုံလူတပါတာတက်တူလုံးဆောင်မရမပေါင်း386မှတ်ဖြင့်ဖြစ်ဆိုအောင်ခဲ့ပါတယ်ဘာကန့်ပွဲများ ID knowledge sharing လုပ်သည့်ပွဲပေါင်းများစွာကိုလည်းတက်ရောက်ခဲ့တယ်လို့ကျွန်တော်ကိုယ်တိုင်လည်း ID knowledge sharing ပိုင်းများစွာကိုလှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံတွင်းရှိမြို့များသို့တွားရောက်ပြီး online pride ကလုပ်ငန်းများရည်နဲ့ကျွန်တော်ဆွဲဆက်တမှာပါဝင်လှုပ်ဆောင်ခဲ့ပါတယ်ဒီကနေ့ဆောင်မြင်လာများရည်လည်းဤပညာဆောင်မအများပြကိုရေးသားခဲ့ပါတယ်ကျွန်တော်အဓိကတင်ပြဆွေးနွေးခြင်းဒီမှာယခုနှစ်ထုတ်တက်တူဝင်ဆောင်မတက္ကသိုလ်ဝင်ခွင့်လမ်းညွှန်စာအုပ်တွင်ကုမ္ပဏီတက္ကသိုလ်ကိုရခိုင်နှင်းများအတိုင်းတက္ကသိုလ်ဝင်ခွင့်စာမွေးပွဲရမှတ်ပေါင်း365နှစ်အထက်ဝင်ရေးသားထားတော်လဲယခုရွေးချယ်ထားဒီမှာရမှတ်ပေါင်း420နှစ်အထက်တွေကိုသာရွေးချယ်ထားပါကြောင်းအတင်းအကားများရာကြားသိရပါလိမ့်။ဆယ်ရန်မစင်းတစ်ခုလည်းဖြင့်ဆုံးဖြတ်ရုံများဖြင့်မလုံလောက်ပါဆယ်ရန်တွင်ကျွန်တော်စာချက်တန်သူတည်တာအမှတ်ပေါ်သာသွားမည်ဖြစ်ပါသည်။ကုမ္ပဏီတက္ကသိုလ်သို့တက်ရောက်လို့သည့်တက်ရောက်သူများကိုရွေးချယ်ရရင်ဆယ်ရန်မစင်းနှင့်ဆုံးဖြတ်သည့်ထက်ကုမ္ပဏီတက္ကသိုလ်သို့တရားလိုသည့်ရည်ရွယ်ချက်ဝါဒနာကွန်ပျူတာနှင့်ပတ်သက်ပြီးအခြေခံမြင်များရှိသည့်ကိုသာအလေးထားပြီးဆုံးဖြတ်ပေးစီလိုပါသည်။ပြမတာဝါဒနာရင်းခံပါပြီးထူးထောင်တက်မြတ်သော IT ပညာရှင်များတက်ပေါ်လာမည်ဖြစ်ပြီးအနာဂတ်မြန်မာနိုင်ငံ၏ပညာရေးအလားအလာပုံမတို့တက်ကောင်းမွန်လာမည်ဖြစ်ပါသည
်။ဟုတ်ကဲ့ခင်ဗျာဒီကိစ္စကလည်းခုနကပဲဒေါက်တာသိန်းလွင်ဆွေးနွေးသွားတဲ့ကိစ္စပါကျွန်တော်ဒီလိုင်းပေါ်မှာတယောက်လည်းရှိပါသေးလို့အဲ့တယောက်လည်းတင်လိုက်ပါမယ်။ကိုကျော်သေးဦးကျော်သေးလားမသိကြားပါလားခင်ဗျာ။ဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာ
။မြန်မာပညာရေးစနစ်တိုးတက်ဖို့အဓိကတွန်းကပါပါလေညာ။နောက်ကောင်မြန်မာပညာရေးစနစ်မှာသင်ကြားသူဆရာရှိတယ်နော်အဲသင်ရသူတပည့်ရှိတယ်ပြည်ပြောင်းပြောင်းလဲမှုလုပ်မယ်ဆိုရင်ဘသူတွေကပြည်ပြောင်းပြောင်းလဲရမလဲသိရှိပါလေ
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့ဒေါက်တာသင်းလွင်ပဲဖြည့်ပေးပါလားခင်ဗျဘသူတွေကပြည်ပြောင်းပြောင်းလဲရမလဲ
ပြည်ပြောင်းပြောင်းလဲမှုကလူတိုင်းလုပ်ရမယ်ဆိုတော့ကျောင်းသားရောဆရာရောကျွန်တော်တို့ကအခုဒီဒီမိုစီခင်မှာဒီပြည်ပြောင်းပြောင်းလဲမှုကိုဒီစုံတယောက်ကယူလာသေးလိမ့်မယ်လို့မျှော်လင့်လို့မရပြည်ပြောင်းပြောင်းလဲမှုကကိုယ်တိုင်လုပ်မှရဆိုတော့ကျောင်းသားရောဆရာကျောင်းသားတွေကလည်းသူတို့ကိုယ်တိုင်အားထုတ်ဖို့လိုတယ်။သူတို့ဒီပညာရည်တွေသင်ဖို့အားထုတ်ဖို့လိုတယ်။ဆရာတွေကိုယ်တိုင်ကလည်းသူတို့စာသင်ခန်းမှာပြောင်းလဲရမယ်။ပြီးတော့နည်းစနစ်အစ်စ်တွေနဲ့ပြောင်းလဲရမယ်။အဲ့လိုပြောင်းလဲမှလူတိုင်းလူတိုင်းကျောင်းသားဆရာရောကျောင်းတိုင်းကျောင်းတိုင်းဒေသတိုင်းဒေသတွေကကိုယ်ပိုင်ပြောင်းလဲရင်ဒီလိုပြောင်းလဲလို့ရတယ်။တခြားတစ်စုံတစ်ယောက်ကတာဝန်ရှိတဲ့အစိုးရကပြောင်းပြီးမှလုပ်မယ်ဆိုရင်ဒီလိုမျိုးကျွန်တော်တို့မမျှော်လင့်သင့်ဘူး။ပညာရေးကလူတိုင်းမှာတာဝန်ရှိတယ်။လူတိုင်းကပြောင်းမှုလိုအပ်တယ်ဆိုရင်လူတိုင်းကကြိုးစား။ပြောင်းမှုကြိုးစားတယ်ဆိုရင်ဒါပြောင်းသွားမှာပဲကျွန်တော်တဘောကတော့ဒီအစိုးရကပြောင်းပေးမလားမပြောင်းမေးဘူးလားစောင့်နေစရာတော့မလိုဘူးကိုယ့်ဘက်ကိုပြောင်းလိုက်ဖို့ပဲကိုယ့်ဘက်ကိုကျောင်းသားကိုယ့်တင်ယူကိုကိုပြောင်းမယ်ဆရာကကိုယ့်တင်ကြားနည်းစနစ်ကိုပြောင်းမယ်ဒေတာဆရာတွေကကိုယ့်ဒေတာပညာရေးကိုယ့်ဘက်ကိုအားထုတ်ကြိုးစားမယ်ဆိုရင်ဒါပညာရေးကပြောင်းသွားမှာပဲကျွန်တော်ကတော့အဲ့လိုလုပ်စီခြင်းဘသူ့ပေါ်မှာစောင့်မနေနဲ့လူတိုင်းမှာတာဝန်ရှိတယ်ကိုယ့်ဘက်ကိုသာပြောင်းပြီးတော့
ဟုတ်ကဲ့ကျွန်တော်အခုဒီကျွန်တော်ဒီမှာပေးစာတွေတော်များရှိပါတယ်အဲ့ဒီကကျွန်တော်တချို့လေးမိကုံးလေးတွေကျွန်တော်မေးလိုက်ချင်ပါတယ်တော်တော်သိင်းလွင်ကိုဂျွန်ဒွေးဆိုပြီးတော့တယောက်ရေးထားတာကတော်တော်ရှိပါတယ်ကျွန်တော်အဓိကချုပ်ပြီးတော့ပြောတာပါမယ်သူကတော့ပြောတာကျောင်းသားတွေအခုကြည့်ရတဲ့ခါမှာဘာသာအများစုကအင်္ဂလိပ်လိုဖြစ်နေပါတယ်အင်္ဂလိပ်ဘာသာနဲ့သင်ကြတော့ကျောင်းသားတွေကနားလည်မှုကိုအဓိကမထားဘဲနဲ့စာမှတ်မိဖို့ဒီချက်သူရေးစာချနည်းနဲ့ကြက်မှတ်တဲ့အခါမှာအဲဒီခေါင်းထဲမှာမကြံတဲ့အခြေအနေတွေဖြစ်သွားပါတယ်အဲ့တော့ဒီအင်္ဂလိပ်စာဒီဘာသာအားလုံးမှာသင်တဲ့ကိစ္စပေါ့တော်တော်သိင်းလွင်ဘယ်လိုများယူဆပါလဲ
ဟုတ်ကဲ့ဒီကျွန်တော်အမြင်ကတော့ဒီဘာအဲ့ဒီအင်္ဂလိပ်စာခက်ခဲကြအောင်ဘာတွေရပါသွားခက်နေတာကျွန်တော်တွေ့တယ်ဒါနေရာတိုင်းမှာတွေ့တယ်။ကျောင်းသားတွေမှာလည်းခက်တယ်ဆရာတွေမှာလည်းခက်တယ်။ကျွန်တော်ကအဲ့ဒီခုဟိုမူရင်းဘာသာစကားခုကိုယ်တိုင်းနားလေကျွမ်းကျင်တဲ့ဘာသာစကားနဲ့သင်တာပူကောင်းတယ်လို့ထင်တယ်။တစ်ခါကအင်္ဂလိပ်စာမြင့်မို့လဲလူတယ်နိုင်ငံတကာနဲ့ဆက်ဆံမှုနိုင်ငံခြားမှာပညာသင်နိုင်မှုအင်္ဂလိပ်လိုရေးတဲ့စာအုပ်တွေဖတ်နိုင်မှုဆိုတာတစ်ခါကလည်းအင်္ဂလိပ်စာကိုမြင့်မို့လူတယ်။အခုကျောင်းမှာဒီအခြေခံပညာရှိရတော့ခုဟိုတက်ကျွမ်းတဲ့ဘာသာစကားနဲ့ကျွန်တော်တို့ဆိုရင်ဗမာဘာသာစကားနဲ့သင်တာပူကောင်းမယ်ထင်တယ်ပူထိရောက်မယ်ထင်တယ်အ အဲလိုမျိုးထိုင်းနိုင်ငံမှာလည်းဒီထိုင်းဘာသာစကားနဲ့ပဲတက္ကသိုလ်ဘောရာထီတင်တယ်တရုတ်ပြည်မှာတင်တယ်အဲလိုကိုယ့်ဘာသာစကားနဲ့တင်တဲ့အတွက်ဘာသာရကျွမ်းကျင်မှုမှာပိုတယ
်ဟုတ်ကဲ့
ကျွန်တော်ကအဲလိုဒီအင်္ဂလိပ်စာနဲ့ကျောင်းသားတွေကိုဝင်ပြီးနေအောင်မလုပ်သေးခြင်
းဟုတ်ကဲ့ကျွန်တော်
ဘာသာစကားနဲ့ပဲကိုယ်ကျွမ်းကျင်တဲ့ဘာသာစကားနဲ့ပဲဒီသင်္ချာယူပဗေဒစာရှိတဲ့ပြင်မှာအဲလိုဘာသာရတွေကိုကျွမ်းကျင်အောင်လုပ်တစ်ခါကအင်္ဂလိပ်စာသင်ချမ်းမှုကိုညှင့်အတုံးချနေအောင်ညှင့်အဲ့ဒါဆိုရင်နှစ်ခုစလုံးကျွမ်းကျင်သွားမယ်။ဘာသာရေးလည်းကျွမ်းကျင်တယ်။အင်္ဂလိပ်စာလည်းအသုံးချလို့ရတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season ချိန်လေးဆီသွားလို့ပါတချို့ဒီပေးစာတော်များများရှိပါတယ်ကျွန်တော်ဒီမှာအချိန်အကန့်အသတ်ကြောင့်မဖတ်နိုင်ခဲ့ပါဘူး။ဘာပြောအခုပါဝင်ဆွေးနွေးပေးတဲ့ဒေါက်တာတင်မောင်တန်းရောဒေါက်တာသင်းလွင်ရောကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။နောက်ပိုင်းမှာလည်းပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်လိုပါတယ်။အခု daily life အစီအစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ။